မြောက်ကိုရီးယားကတိုက်ချင်းဖြင့်ဒုံးလက်နက်ကိုအင်္ဂါနေ့မှစမ်းသပ်ပစ်လွှတ်ခဲ့တဲ့အနေနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုကဒဏ်ခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမှတ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီနေ့မှာပဲခုလတ်တမကလူညိုရေးကောင်စီကဘူရူနီမှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့အတွင်းမှုချုပ်အန်တိုနီယိုကူဒါရက်စ်ကလည်းမြောက်ကိုရီးယားကိုပြင် CBM Hwasang Senga Amyosa Dai Chinpi Dunglen Nek Gu Pit Lut Lai De Twe Tamra Trump Ga Myaw Korea Bo Naw Tha Adika Paiso Mu Twe Chat Ma Me Lu Twitter Ga Tsin Pau Thu Ni Ga Pyo Lai Ba De Da Pi Myaw Korea Ye Yan Sa Ya Yauk De Lu Ya Twe Ne Pat De Lu Tyauk Tamra Shin Jing Pei Ne Tu Saka Pyo Ke Pi Japan Ne Taung Korea Khong Saung Twe Ne Le Set Twe Saka Pyo Ke De Lu Tamra Trump Ga Twitter Ma Phaw Pya Tha Ba De Chain Ne Ma Be
ဒီကကြတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတထရမ့်ကတွစ်တာမှာရေးသားခဲ့ပါတယ်။တန်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တီလဆန်ကပုံထူးနေသတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုသတင်းတ Japan Pinlay Dwingo, Chayao Kere, the Donglen Nede, Santa Pilumunia Patelu, Kula Tamka, Longjumi Kansi Ma, Japanga, Yibo, Siwi Wetia, Koyubu, Downsu, Gebari, Longjumi Kansi Ye, Siwi Wema, Kula Tamka, Nanga Yesaya, Jige, Jeffrey Feldman, Tweedwe, Dream Mujo Nine, Nyakori, Luyaku, Pitin, Shuncha Jang, Kulu, Pioja, Gebari.
Secretary General strongly condemns this latest launch.
အတွင်းရေးမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြထန်တဲ့ရှုံချလိုက်ပါတယ်။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရရောက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတည်မငြိမ်ဖ
တန်ခါရေးယူမှုတွေထိရောက်နိုင်ရေးမှာတရုတ်နိုင်ငံရဲ့ခန့်ကန့်တဟအရေးကြီးတယ်လို့အခုလိုထောက်ပြသွားပါလေ
President Trump called Chinese President Xi this morning and told him that we have come to the point that China must cut off the oil from North Korea. That would be a pivotal step in the
သမ္မတ Trump ကသမ္မတ Xi ကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါလေတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရေနံကိုထတ်တောက်ရပါလိမ့်မယ်နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကခြေလှမ်းပဲဖြစ်ပါလိမ့်ကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးအရဆွတ်လွတ်အနစ်နာခံခဲ့ကြတာတွေရှိပါလိမ့်အားလုံးရဲ့ညီချင်းရေးလုံခြုံရေးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါဒီအတိုင်းပါပဲသမရရှိအနေနဲ့ဒီလိုရည်တည်ဖို့ကျမတို့မြစ်တရက်ခံပါလေအမှန်ဘက်ကရည်တည်ဖို့လဲသမရရှိမှအခွင့်ရေးရှိပါလေဆိုပြီးတော့တမတ်ကြီးဟေလီကပြောသွားတာဖြစ်ပါလေဒါအပြင်မြောက်ကိုရီးယားရဲ့ရန်စတဲ့လောက်ရကိုလဲအမေရိကန်ကစွန့်ကုန်တုံ့ပြန်သွားမယ်လို့အခုလိုတမတ်ကြီးကပြောခဲ့ပါလေ
The dictator of North Korea made a choice yesterday that brings the world
မြောက်ကိုရီးယားအာဏာရှင်ဟာအမေရိကကဘာကြီးကိုစစ်နဲ့ပိုနှိမ့်ဆစေမဲ့နိလန့်ကိုရွေးလိုက်ပါလေအမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့စစ်မဖြစ်လို့ပါဘူး။ဒီနေ့အထိလည်းမလို့လားပါဘူး။စစ်ဖြစ်မယ်ဆိုရင်လေမနေ့ကမြင်တွေ့ခဲ့ရတဲ့ရန်စတဲ့လောက်ရတွေ့ကြောင်ပဲဖြစ်ရပါလိမ့်မယ်။ဖြစ်မယ်ဆိုရင်တန်တရားရှိစရာမလိုတာကတော့မြောက်ကိုရီးယားအစိုးရဟာလုံးဝခြေမုံခံရမှာဖြစ်တယ်လို့သမ္မတကြီးဟေလီကပြောသွားတာဖြစ်ပါလေ။သမ္မတ Trump အစိုးရကပြုံယမ်းအစိုးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပိုတင်းကျလိုက်ပြီးချမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံစီးနဲ့မှာမြောက်ကိုရီးယားကိုပြန်ထည့်လိုက်ပြီးတပချာမှာအခုလိုမြောက်ကိုရီးယားအနေနဲ့တိုက်ချင်းပြေဒုံးလက်နှစ်ကိုပြစ်လွတ်လိုက်တာလည်းဖြစ်ပါလေရှင်